ဟုတ်တော့ရှင်ပါခင်ဗျာမလာ30ရက်ပြည်တွင်ခြေဆိုင်ဂါဒီယန်သတင်းစာမှာမြန်မာနိုင်ငံရေးရေရိုင်းမြေရိုင်းဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့290ကျော်ကာလအတွင်းပထမဦးဆုံးအကြိမ်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံခဲ့ရတဲ့အရသာအစိုးရရဲ့သမ္မတအဖြစ်ဦးထင်ကျော်ဟာမလာ30ရက်နေ့ကလွှတ်တော်မှာဂရုသစ္စာဆိုခဲ့ပါပြီသမ္မတဟောင်းဦးသိန်းစိန်ကလည်းညီညီချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးခဲ့ပါပြီတမတော်ကြီးကဘူဂျုံမှုကြီးမင်းအောင်လှိုင်ကလည်းမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုထောက်ခံကြောင်းပြောဆိုခဲ့ပါပြီဒါတွေဟာမြန်မာဒီမိုကရေစီအောင်ပွဲအဖြစ်ယူဆစရာပါဒါပေမဲ့လက်တွေ့အရှိတရားကတော့ထင်ထားတဲ့ပုံပြီးရှုပ်ထွေးခက်ခဲပါတယ်လို့ Guardian သတင်းစာကဆိုပါတယ်မတ်လ28ရက်တမတော်နေ့စစ်ရေးပြပွဲမှာတမတော်အကြီးကဘူဂျုံမှုကြီးမင်းအောင်လှိုင်ကစစ်တပ်အနေနဲ့တိုင်းပြည်တည်ငြိမ်ရေးကအဓိကဖြစ်ပြီးတော့အမျိုးသားနိုင်ငံရေးမှာလည်းစစ်တပ်ကဥဆောင်မှုအခန်းကနေပါဝင်နေရဦးမှာဖြစ်တယ်လို့ပြောကြခဲ့ပါတယ်တကယ်တော့မြန်မာပြည်ထောင်ကတိုင်းပြည်မှာအစိုးရနှစ်ရက်ရှိနေတာပါပဲလို့ Guardian သတင်းစာကဖော်ပြပါတယ်အဲ့ဒီအစိုးရနှစ်ရက်တင်းတင်းမြတ်မြတ်နဲ့ရင်ကြားစီပြီးအစိုးရတရားထက်ဖြစ်အောင်လုပ်နိုင်မလားလုပ်နိုင်တယ်ဆိုရင်ဘယ်လိုလုပ်မှလဲဘယ်တော့လဲဆိုတဲ့မေးခွန်းတွေကနောက်ထပ်3-5နှစ်ကြာမှတဖြည်းဖြည်းရုံလုံးပေါ်လာမှာဖြစ်ပါတယ်တဲ့ပြီးတော့အဲ့ဒီကိစ္စဟာလွယ်ကူတဲ့ဖြစ်စဉ်မဟုတ်ပါဘူးလို့ဆောင်းမမှာဆိုပါတယ်နိုင်ငံမှာအရေးကြီးတဲ့ကာကွယ်ရေးလူဝင်မှုနဲ့နေကြဒေသပြည်ထရေးဝန်ကြီးဌာနတွေကိုစစ်တပ်ကကင်ထားတာဖြစ်ပါတယ်လူကြုံရေးနဲ့ဂျင်တပ်ဖွဲ့ကိုထိ ंछ ုပ်ထားနိုင်တဲ့အပြင်အခုဆိုရင်ဥချုပ်ရေးကဏ္ဍမှာဗဟုအစိုးရတဲ့မှာတည်းမကကြေးရွာအဆင့်အထိစစ်မှုထမ်းနဲ့စစ်မှုထမ်းဟောင်းတွေကအသင့်နေရာယူထားပြီးဖြစ်နေပါတယ်တဲ့ဒါအပြင်လိုအပ်ရင်လွှတ်တော်ကိုဖျက်သိမ်းပြီးနိုင်ငံကိုအုပ်ချုပ်ခွင့်ရှိတဲ့ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူကြုံရေးကောင်စီမှာလည်းစစ်တပ်ဘက်ကလွှမ်းမိုးထားတာဖြစ်ပါတယ်ဒီတော့အုပ်ချုပ်ရေးဘက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့အမိန့်ကိုစစ်မှုထမ်းတွေနာခံမှုရှိမှလားအစိုးရနှစ်ရက်ထဲကအဖွဲ့ဝင်တွေဟာတူးချင်းအလိုက်အဖွဲ့အလိုက်အကျိုးစီးပွားကိုတွတ်ချက်ပြီးတော့အာဏာချိန်ခွင်ရှာအလုပ်ရင်းကိုကြည့်ပြီးတော့တဖွဲ့တည်းဖြစ်လိုက်တကွဲစီဖြစ်လိုက်အခြေအနေမှာရှိနေမှလားဆိုတဲ့မျိုးကွန်းတွေမီးစရာဖြစ်နေပါတယ်တဲ့ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စ၃ရက်ရှိနေတယ်လို့ Guardian သတင်းစာကဆိုပါတယ်ပထမတစ်ရက်ကပြည်တွင်းငြိမ်းချမ်းရေးကိစ္စဖြစ်ပါတယ်ဒီပြဿနာအများဆုံးပြည်လဲအောင်ဖြေရှင်းရမှာဖြစ်ပေမဲ့အစိုးရစစ်တပ်အနေနဲ့အခုထိအင်အားသုံးလို့ပဲဖြစ်ဖြစ်ဆွေနှွေးညှိနှိုင်းလို့ပဲဖြစ်ဖြစ်ပြည်လဲအောင်မဖြေရှင်းနိုင်ပဲဖြစ်နေပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်ဆိုတာကလည်းခေါင်းစဉ်နဲ့နာမည်သာရှိပြီးတော့လက်တွေ့အကျိုးဖြစ်ထွန်းမှုမရှိသလောက်ပါပဲတဲ့။ဒုတိယချက်ကတိုင်းရင်းသားလူမျိုးစုဒေသတွေကိုသူတို့လူလာနေတဲ့ဖရဒပြည်တော်စုအဆင့်တတ်မှတ်ပေးမှသာပြည်တွင်းစစ်မီးငြိမ်းရေးနိုင်မယ်ဆိုတဲ့ကိစ္စပါတဲ့။ဒါပေမဲ့အဲ့ဒီအတွက်တရင်သားဒေသတွေတဲကအစိုးရတပ်တွေကိုပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပြီးအခြေခံဥပဒေကိုလည်းပြန်ပြီးတော့ရေးဆွဲရမှာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာတော့ဘာသာလူမျိုးပဋိပက္ခတွေကြောင့်လူကြုံရေးတင်းကျပ်မှုလိုရမယ်လို့ဆိုပါတယ်။တတိယအချက်အနေနဲ့ကတော့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ရဲ့အေယာမစီမံကိန်းကြီးဖြစ်တဲ့အေယာဝတီမြစ်ဆုံရေလောင်တမန်ရဲ့အနာဂတ်ကိုအဆုံးဖြတ်ပေးဖို့ဖြစ်ပါတယ်တဲ့။ဒါပေမဲ့အခုလိုမြန်မာပြည်မှာအစိုးရနှမျိုးဆက်ပြီးတော့ရှိနေအောင်မယ်ဆိုရင်တော့ပြဿနာတွေအင်းငိမ့်ပြည်တဲ့သွားပွဲမရှိပါဘူး။ရပ်ဘက်နဲ့စစ်ဘက်အတူပူးပေါင်းပြီးတော့အလုံးမလုံးနိုင်ဘူးဆိုရင်လေဒီပြဿနာတွေကပူပြီးတော့ရှင်းရခက်လာပါလိမ့်မယ်လို့ Guardian သတင်းစာဆောင်းပါးကဖော်ပြလိုက်ပါတယ်။သတော်ရှိမြတ်ခင်ဗျာ။ AB လ9ရက်နေ့ဂျပန် Times သတင်းစာမှာတော့မြန်မာနဲ့ဂျပန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြေညာဖော်ပြထားတဲ့ဆောင်းပါးတစ်ပုဒ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ရဲ့ NLD ပါတီဦးဆောင်တဲ့အစိုးရတဲ့ကအာဏာလွှဲပြောင်းရယူပြီးခဲ့တဲ့နောက်မြန်မာနဲ့ဂျပန်ဆက်ဆံရေးဟာလည်းလမ်းဆောင်လမ်းခွာစီကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်လို့အစချီရေးသားထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့ကိုဥဆောင်လမ်းညွှန်သွားမယ်လို့ပြုံပြုံလင်းလင်းပဲပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာနဲ့ဂျပန်နှစ်နိုင်ငံဆက်ဆံရေးကိုဘယ်လိုရှေ့ဆက်သွားမယ်ဆိုတာကတော့မရှင်းလင်းသေးပါဘူးတဲ့။မြန်မာနိုင်ငံအတွက်ပြည်ပအကူအညီတွေနဲ့နိုင်ငံခြားချင်းနှိမ့်ညွှန်မှုတွေမှာဂျပန်နိုင်ငံကရှေ့ဆုံးမှာရှိခဲ့တာပါ။2011ခုနှစ်ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းမှာလာရောက်ချင်းနှိမ့်ညွှန်နေတဲ့ဂျပန်ကုမ္ပဏီအစည်းအဝေးက60နီးပါးမြင့်တက်ခဲ့ပြီးတော့လုပ်ငန်းပေါင်း300နီးပါးရောက်ရှိသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းဂျပန်ရဲ့အကူအညီနဲ့ရန်ကုန်မြို့အနီးမှာတီလဝါအထူးစီးပွားရေးဇုန်ကိုဖွင့်လှစ်ခဲ့ရမှာဂျပန်နဲ့တခြားနိုင်ငံခြားကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံထဲကိုဝင်ရောက်လာခဲ့ပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ရဲ့မြင့်တာရက်ခံချက်အရဂျပန်ကမြန်မာနိုင်ငံကိုရန်ငွေဘီလီယံတရာချဉ်းကားခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုအတွက်မရှိမဖြစ်လိုအပ်နေတဲ့လန်ဒါတာဆိုင်ခံလီစိတ်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးစတဲ့အခြေခံအဆောက်အုံတွေတိဆောက်ရေးမှာလဲဂျပန်ကအကူအညီတွေပေးဖို့စဉ်းစားနေတာဖြစ်ပါတယ်ဂျပန်နိုင်ငံကစီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာနိုင်ငံခြားချင်းနှိမ့်ညွှန်မှုတွေဟာနိုင်ငံသားတွေရဲ့အလုပ်အကိုင်ခွင့်လန်းတွေနဲ့နိုင်ငံရဲ့သဘာဝပတ်ဝန်းကျင်အစရှိတာတွေကိုအကျိုးပြုနိုင်ရမယ်ဆိုတဲ့ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒနဲ့အညီဂျပန်ကုမ္ပဏီတွေလိုက်နာဆောင်ရွက်ကြဖို့လိုနေမယ်လို့အာဆီယံဂျပန်ဌာနကအရာရှိကြီးတူကပြောပါတယ်။ဒါပေမဲ့အခုထိတော့အဲ့ဒီမူဝါဒအစီအမံတွေနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းရေးဆွဲဖော်ပြထားတဲ့အစီအမံတွေမတွေ့ရသေးဘူးလို့ဆောင်းပါးမှာရေးသားထားပါတယ်။အစိုးရသည့်လက်ထက်မှာမြန်မာနိုင်ငံအတွင်းဂျပန်ကုမ္ပဏီတွေအများပြပို့ပြီးတော့ဝင်ရောက်လာမှဖြစ်ပေမဲ့အခြေအနေကိုစောင့်ကြည့်ကြအောင်မဲ့ကုမ္ပဏီတွေလည်းအများကြီးရှိနေအောင်မယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။အဲ့ဒီအစိုးရဘောစစ်တပ်ကဘလောက်ထိလက်ရုံးညီထွေရှိမလဲဆိုတာကလည်းအမှန်တကြီးမားတဲ့မေးခွန်းကြီးဖြစ်နေပါသေးတယ်လို့ Japan Times သတင်းစာဆောင်းပါးကရေးသားဖော်ပြတာကိုအစီအခံတင်ပြပါပါတယ်ခင်ဗျာ။